ဆော်ရီတင်းစားဆရာချမဲခါချူဂီကိုတပ်ဖြတ်မှုမှာတာဝန်ရှိသူတွေကိုတရားဥပဒေအရအေးအေးနဲ့ချိုးဖောက်သွားမဲ့အကြောင်းတူရကီသမ္မတရစ်ချစ်တိုင်ရဲ့အာရိုဝါကဒီနေ့ပဲကတိပြုပြောဆိုလိုက်ပါတယ်လူသားသမားတွေကဖုံးကွယ်ထားတာကိုလက်ခံမှာမဟုတ်လို့အဖြစ်မှန်ကိုပုံမှန်လေးလေးဖော်ထုတ်နိုင်မှုရရှိထားတဲ့အချက်လက်တွေကိုမျှဝေသွားမှာဖြစ်ကြောင်းလည်းအန်ကာရာမြို့တော်မှာတူရကီသမ္မတကပြောလိုက်တာပါအော်တိုဘာနေ့ရက်နေ့ကတူကီနိုင်ငံအစ္စတန်ဘူမြို့မှာရှိတဲ့ဆော်ရီကောင်စစ်ဝင်ရုံးကိုတွားခဲ့ရာကသတင်းစာဆရာခရှုဂီအသက်ခံခဲ့ရာကျူတင်ကြံစီထားတဲ့လုပ်ရဖြစ်ကြောင်းမနေ့ကလွတ်တော်မင်းကမှသမ္မတကပြောကြားခဲ့ပြီးတဲ့နောက်အခုလိုထပ်မံပြောဆိုလိုက်တာလည်းဖြစ်ပါတယ်။ကောက်ချစ်တဲ့ဆော်ရီထောင်လိုင်းရေးတချို့ရဲ့လက်ချက်ဖြစ်ဆော်ရီစုအရပြောဆိုချက်ကိုလည်းတူကီသမ္မတကပယ်ချထားပါရရှိထားတဲ့ထောက်ထားတွေအရသတင်းစာဆရာခရှုဂီဟာရရဆက်ဆက်ကခံရတာဖြစ်ကြောင်းနဲ့ရက်ဆက်လာတဲ့ဒီလိုလို့ရမျိုးဟာလူတည်တရားကိုပါထိခိုက်စေသလိုလက်ကစုပ်စာလုံချုံရင်းနဲ့ထောင်လိုင်းအရာရှိကိုအပြစ်ပို့တာတူကီနိုင်ငံတွေရောနိုင်ငံတကာတိုင်းဝမ်အတွက်ပါလက်ခံနိုင်စရာမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။တပြတ်ဖို့အမေပေခန်းစီသူကိုတရားဥပဒေအရအေးယူဖို့လိုအပ်ကြောင်းနဲ့တပြတ်မှုနဲ့ဆက်နေပြီးဆော်ရီနိုင်ငံမှာဖမ်းဆီးထားတယ်လို့ဆိုတဲ့အရာရှိ၁၈ယောက်ကိုလည်းတူကီနိုင်ငံမှာအမှုရင်ဆိုင်မှုလဲတောင်းဆိုထားတာပါ။အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကလည်းတပြတ်မှုနဲ့ဆက်နေသူအနည်းဆုံးလူတချို့ကိုဖော်ထုတ်ပြီးပြင်ဝင်ဗီဇာရုပ်သိမ်းအေးအေးယူလိုက်တဲ့အကြောင်းမနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။အခုရေးယူလိုက်တဲ့လို့ရအမှုနဲ့ပတ်သက်လို့အမေရိကန်ရဲ့နောက်ဆုံးလို့ရမဟုတ်တဲ့အကြောင်းနဲ့တာဝန်ရှိသူတွေကိုအေးအေးယူနိုင်မဲ့နည်းလမ်းတွေကိုဆက်လက်ရှာဖွေသွားမှာဖြစ်တဲ့အကြောင်းလည်းသတိပေးခဲ့တာပါ။သတင်းစာဆရာခါရှိုဂီကိုရေးရဆက်ဆက်တပြတ်ခဲ့တာမျိုးလို့လို့ရမျိုးကိုအမေရိကန်အနေနဲ့လက်ခံမှာမဟုတ်ကြောင်းလည်းရှင်းရှင်းလင်းလင်းသိဆိုလိုတဲ့အကြောင်းလည်းဝန်ကြီးပွန်ပီယိုကပြောဆိုသွားပါတယ်။